တရုတ်ရဲ့မြန်မာပြည်ဟာအခုခါမှာပူရင်းလာပြီးဆိုပြီးနိုင်ငံတကာသံတမန်တွေမီဒီယာသမားတွေသွားလာကြတာတော်လေးများနေပါတယ်လယ်ဒီကိုရင်ကသွားဖြစ်ပြီလားခင်ဗျာ
I'm afraid I've been waiting for 4 months for my visa my application is sitting on the minister's desk
မသွားဖြစ်သေးပါဘူးကျွန်တော်ဗီဇာစောင့်နေတာ၄လရှိသွားပါပြီကျွန်တော်ပြည်ဝင်ခွင့်ရှောက်လွှာကဝန်ကြီးစပွဲမှာတောင်းတင်နေပါတယ်ကျွန်တော်ကိုဗီဇာမပေးဘူးလို့လည်းမပြောပါဘူးဝင်ခွင့်လည်းမပေးပါဘူးအာဆီယံတွင်းမှုချုပ်စရင်ပစ်ဆူဝန်ကကျွန်တော်ကိုသူနဲ့လိုက်ပြီးသူခီးစဉ်အကြောင်းသတင်းပို့ခွင့်ပေးဖို့မြန်မာအစိုးရကိုပြောပါတယ်။ဒါလည်းပဲဘာမှအဖြေမရသေးပါဘူး။ကျွန်တော်ကတော့စောင့်မြဲစောင့်လျက်ပါပဲ
။တခြားလူတွေကိုဒီလောက်တောင်ဝင်ခွင့်ပေးနေတာလယ်ရီကြတော့မှဘာဖြစ်လို့သူကမပြေးတာလဲလယ်ရီ
။ I think one of the main reasons is that I have continued to report as accurately and fairly
အဓိကအကြောင်းရင်းလို့ကျွန်တော်ထင်တာကတော့ကျွန်တော်ဟာရတဲ့အထောက်အထားတွေကြားနေပြီးတော့မှဖြစ်နေတာတွေကိုဖြစ်နိုင်သမျှတိတိကျကျမျက်မျှတတအရေးပါတယ်အထူးသဖြင့်သဘောထားတင်းမာတဲ့အုပ်စုဟာပြုပြင်ရေးတွေကိုဟန့်တားနိုင်ဖို့အတွက်အပြင်းထန်ကြိုးစားကြတယ်လို့ရေးပါတယ်အဲ့ဒီသဘောထားတင်းမာတဲ့လူတွေကပဲကျွန်တော်ကိုမြန်မာပြည်ထဲကနေသတင်းပို့ခွင့်ပြည်ဝင်ခွင့်ကိုပိတ်ပင်ထားတာဖြစ်ပါလိမ့်မယ
်ဆိုတော့ဥလရီရဲ့ဗီဇာရခြင်းပြည်ဝင်ခွင့်ရခြင်းသူတို့ဝေဖန်တဲ့လေတံကိုနည်းနည်းပါးပါးလျှော့ပေးရသလိုဖြစ်နေတာပေါ့သူတို့သဘောရရေးရမလို့ဖြစ်နေတာပေါ့ကြာ
There is no way a journalist should tone down their stories. There is no way
journalist တယောက်အနေနဲ့သူ့သတင်းကိုလေတံလျှော့ပေးစရာအကြောင်းမရှိပါဘူး။မြန်မာနိုင်ငံလက်ရှိအုပ်ချုပ်ရေးရဲ့မကောင်းတာမတော်မလျော်တာကိုဝေဖန်တဲ့အခါမှာလည်းဘာမှအလျှော့ပေးစရာမလိုပါဘူး။အာဏာပိုင်တွေရဲ့လုပ်ရက်တွေပွင့်လင်းမြင်သာမှုရှိအောင်သူတို့လုပ်ရက်တွေသူတို့တာဝန်ခံအောင်ကျွန်တော်တို့ပရိသတ်ကိုမီဒီယာကနေအသိပေးဖို့တာဝန်ရှိပါတယ်။ဒါကြောင့်ကျွန်တော်ပြည်ဝင်ခွင့်ဗီဇာရဖို့အတွက်ဖြစ်ရတွေအပေါ်ချင်းကတဲ့ပုံစံကိုပြောင်းလဲပြဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးတကယ်တော့ကျွန်တော်ဟာမြန်မာပြည်ထဲဝင်ခွင့်ရရင်ကျွန်တော်သတင်းတွေသုံးသပ်ချက်တွေကိုပိုပြီးတိတိကျကျမှန်မှန်ကန်ကန်လုပ်နိုင်ပါပါအားလုံးအတွက်အကျိုးရှိမှာပါပြည်ဝင်ခွင့်မပေးတဲ့အတွက်အစိုးရအတွက်လည်းအကျိုးမရှိပါဘူ
းဒီဖြစ်ရကိုကြည့်မယ်ဆိုရင်မြန်မာပြည်ဟာမီဒီယာအပေါ်တင်းကြပ်မှုတွေရောပါလာပြီလို့ပြောနေကြတာတွေကိုလယ်ရီဘယ်လိုသုံးသပ်မလဲတော့
There's no doubt that the control of the domestic mediahas been relaxed dramatically
ပြည်တွင်းမီဒီယာတွေအပေါ်ထိန်းချုပ်မှုလျော့ပါလာတယ်ဆိုတာကတော့တန်တရားရှိစရာမလိုပါဘူးအခုမြန်မာ Times တို့မှာရေးနေတဲ့သတင်းမျိုးတွေဟာအရင်12လလောက်တုန်းကဆိုရင်လုံးဝဖြစ်နိုင်ခြင်းမရှိခဲ့ပါဘူးဒါတွေဟာအစိုးရအနေနဲ့အင်မတန်ကောင်းမွန်တဲ့အစဉ်အလာကိုချပေးလိုက်တာပါပဲဒါပေမဲ့ကံမကောင်းအကြောင်းမလှစွာနဲ့ပဲဒီမီဒီယာကိစ္စမှာလည်းနေပြည်တော်ကအုပ်စုတွေရဲ့အာဏာလွန်ဆွဲပွဲကထင်ဟပ်နေပါတယ်သဘောထားတင်မာသူတွေကဒီလိုမီဒီယာလွတ်လပ်ခွင့်ကိုမနှစ်သက်ကြပါဘူး။ Liberal တွေကတော့ဒါဟာသူတို့အကောင့်ထဲဖော်ရမယ့်လုပ်ငန်းစဉ်တစ်ခုပဲလို့ယူဆကြပါတယ်။ဒါကိုကျွန်တော်က Gentleman's Agenda လူကြီးလူကောင်းတို့ရဲ့အစီအစဉ်လို့ခေါ်ကြပါတယ်။ဒီလိုမီဒီယာလွတ်လပ်ခွင့်ကိုအကောင့်ထဲဖော်ရဲဆိုတာဟာတရားမျှတပြီးလူလူအကျိုးကိုဖော်ဆောင်ပေးတာဖြစ်ပါတယ်။တကယ်လိုအပ်တဲ့ကိစ္စပါ
။ခုနလယ်ရီပြောတဲ့ဒီသဘောထားတင်းမာသူတွေဆိုတာဒီလူတွေဟာမြမဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လောက်ထိပြင်းပြင်းထန်ထန်ခုခံဆန့်ကျင်နိုင်ကြလိမ့်မယ်လို့ထင်ပါတယ်လေ။
I think the situation is that it's very precarious. As one minister described it.
အခြေအနေကတိတ်ကိုမရေမရာဖြစ်နေတယ်လို့ထင်ပါတယ်။ဝန်ကြီးတယောက်ရဲ့စကားအတိုင်းပြောရရင်တော့ဝန်ကြီးအဖွဲ့ရဲ့20ရာခိုင်နှုန်းဟာ liberal ဖြစ်ပြီးသမရဦးသိန်းစိန်နဲ့သူ့ရဲ့ပြုပြင်ရေးအစီအစဉ်ကိုလိုလားထောက်ခံကြပါလေ။နောက်20ရာခိုင်နှုန်းကတော့ hardliner တွေဖြစ်ကြပြီးပြုပြင်ရေးအရှိန်အဟုန်နဲ့ပမာဏကိုမကြေနပ်ကြပါဘူး။စစ်အစိုးရအုပ်စိုးတဲ့ပုံစံဟောင်းကိုပဲကြိုက်နေကြပါလေ။ကြံတဲ့လူတွေကတော့ခြံစည်းရိုးပေါ်ခွာထိုင်ပြီးဘယ်ဘက်ကအသာရမလဲဆိုတာစောင့်ကြည့်နေကြပါလေ။ပြီးခဲ့တဲ့ရက်သက်ရက်နှစ်ပတ်လောက်ကစပြီးကျွန်တော်သတိပြုမိလာတာကတော့ liberal တွေနည်းနည်းအသာစီးရလာတယ်ဆိုတာပါပဲ။မကြခင်ပေါ်ထွက်လာမဲ့ရွေးကောက်ပွဲရလဒ်တွေက liberal တွေကိုပို့ပြီးတော့ခိုင်မြဲလာစေနိုင်ပါလေ။ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတဖို့အရေးကိုလူတိုင်းကစောင့်ကြည့်နေကြပါလေ။အခုတော့ NLD ရဲ့လွတ်လပ်ခွင့်ပိတ်ပင်တာတွေကြမ်းခံရေးပါတီကအာဏာအလွဲသုံးစားလုပ်တာတွေကြားနေရပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့ဒါကိုပြန်ပြီးတော့တက်မှတ်ဖို့ကြိုးပမ်းနေပါတယ်။ဒါဟာ liberal တွေအလားအလာကောင်းမကောင်းစောင့်ကြည့်ရမယ်ပထမအချက်ပါ။ဒုတိယစောင့်ကြည့်ရမယ်အချက်ကတော့အာဂရီလိုက်စားမှုခြားစားပျက်စီးမှုဖြစ်ပါတယ်။နေပြည်တော်ကနေကြားရတဲ့ကိစ္စတစ်ခုကတော့ဝန်ကြီးဟောင်းတချို့ကြမ်းခံရေးတချို့ကိုအာဂရီမှုနဲ့အရေးယူဖို့စီစဉ်နေတယ်ဆိုတာပါပဲ။ဒါဖြစ်မြောက်လာရင်လေ liberal တွေအင်အားကောင်းလာတဲ့အချက်ဖြစ်ပါလိမ့်မယ
်အခုလွှတ်တော်မှာကကျန်းကင်ဖွံ့ဖြိုးရေးဟာနေရာအများစုကိုအုပ်စီးထားပြီးဖြစ်ပါတယ်ဒီကြားဖြတ်မှာဒေါအောင်ဆန်းစုကြည်နိုင်လို့ကဘာဖြစ်လာမှာလဲထူးထူးခြားခြား There's
no doubt that Turish Maiman, the Speaker, President Thein Sein, want free and fair elections.
Free and fair ဖြစ်ရမယ်လို့ ဒေါ်ဆန်းစုကြည်နဲ့ NLD အခြေအနေကောင်းတာကိုလည်း သူတို့လိုလားကြမှာသိကြပါတယ် ဒေါ်စုတို့အခြေအနေကောင်းလဲ အောက်လွတ်တော်မှာက 15 ရာခိုင်နှုန်းလောက်ပဲရကြမှာပါ ဒါပေမဲ့ သူတို့က ဒေါ်ဆန်းစုကြည်ကို နိုင်စေချင်တာဟာ နိုင်ငံတကာမှာ မျက်နှာပန်းလှဖို့ ကမ္ဘာ့ဘဏ်နဲ့ IMF က ပိုက်ဆံရနိုင်ဖို့ တသက်လောက်ပဲလို့တော့ ကျွန်တော်မထင်ဘူး Liberary ဟာ မှန်မှန်ကန်ကန်လဲပိုက်နိုင်တဲ့ ဒီမိုကရေစီ လွတ်တော်တရက် ဖြစ်လာတာကို သူတို့တကယ်ပဲလူလာကြတယ်လို့ကျွန်တော်ထင်တယ်လွတ်လွတ်လပ်လပ်ဆွေးနွေးပြောဆိုဝေဖန်ကြတာတွေမြင်ကျင်ကြမယ်ထင်ပါတယ်ဒါတွေဟာဒေါ်ဆန်းစုကြည်နဲ့
I
think as far as the military is concerned, it's not a question of hardliners and liberals. I think that
စစ်တပ်ကြောင်းကိုပြောရရင်တော့သဘောထားတင်းမာသလားလစ်ဘရယ်လားဆိုပြီးခွဲလို့မရဘူးလို့ထင်ပါတယ်သူတို့ဟာဝန်တန်းပိတာတဲ့စစ်တပ်ဖက်ထင်ပါတယ်လက်ရှိဦးစီးချုပ်မင်းအောင်လှိုင်နဲ့တခြားအရာရှိကြီးတွေသူတို့ကိုကျွန်တော်က 88မျိုးဆက်ဘိုးချုပ်တွေးလို့ပဲခေါ်ခြင်းတယ်ချက်ဆက်ရှိမျိုးဆက်နိုင်ငံရေးအင်အားစုတွေလည်းရှိပါတယ်အခုတော့သူတို့လွတ်လာကြပါပြီတန်ကားတွေထက်မှာတော့2000ခုနှစ်မျိုးဆက်ဆိုတာရှိပါတယ်ဒီ88မျိုးဆက်ဘိုးချုပ်တွေဟာဒီမိုကရေစီဘိုးချုပ်တွေလို့တော့အတိအကျမဟုတ်ပါဘူးဒါပေမဲ့အင်ဒိုနီးရှားတို့ထိုင်းတို့ရုပ်စွာဆုံးဘင်္ဂလားဒေ့ရှ်မှာတောင်တွေ့ရပါတယ်ဆေးအုပ်ချုပ်ရေးလွန်ကာလမှ ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာ
ပေါ့ဒါဖြင့်သူတို့ရဲ့အာဏာနောက်ခံကဘယ်သူလဲအငင်းကြဗိုလ်ချုပ်ကြီးသန်းရွှေတို့များပြောနိုင်ကြလဲ
There's no doubt that the source of power the moral legitimacy that the hardliners are using for their position is Tan Shwe I'm not sure that Tan Shwe is actually
ရှင်းပါလေသဘောထားတင်မှသူအုပ်စုရဲ့အာဏာအရင်အမြင့်စိတ်တက်ရေးရခွန်အားကတော့ဦးသန်းရွှေပါပဲဦးသန်းရွှေဟာနိုင်ငံရေးမှာတက်တက်ကြွကြွပါဝင်နေသေးတယ်လို့တော့ကျွန်တော်တအံ့မပြောနိုင်ပါဘူးသူအမှန်တကယ်အနားယူလိုက်ပြီးဆိုတာထင်ရှားပါတယ်ဒါပေမဲ့ပတ်ဝန်းကျင်မှာဘာဖြစ်နေတယ်ဆိုတာကတော့စိတ်မဝင်စားပဲမနေပါဘူးသူကိုယ်တိုင်မပါဝင်ရင်သာနေမယ်ဒါကိုသဘောထားတင်မှသူတွေကအသုံးချနေကြတာပါဦးအောင်တောင်းဟာဦးသန်းရွှေကိုတွားတွေ့နေသူဖြစ်ပြီးသူ့နာမည်ကိုအသုံးချပါတယ်ဥမာအားဖြင့်နိုင်ငံရေးအကျဉ်းသားတွေကိုမလွတ်နဲ့အဖိုးကြီးမကြိုက်ဘူးဆိုတာမျိုးပါဒါပေမဲ့ဦးသန်းရွှေကိုယ်တိုင်နောက်ွယ်ကကြိုးဆွဲနေတယ်ဆိုတဲ့အထောက်အထားမျိုးတော့လုံးဝမတွေ့ရပါဘူ
းနောက်ဆုံးအနေနဲ့မိကျင်တာကတော့အခုမကြခင်ကျင်းပလာမဲ့ဂျက်ဖြတ်ရွေးကောက်ပွဲမှာဒါလွတ်လပ်ပြီးတရားမျှတတဲ့ဆိုပါတော့အဲ့တော့အဲ့ဒီကပေါ်ထွက်လာတဲ့ရလက်ကဘယ်လောက်ထိကောင်းလာနိုင်ပါသလဲလယ်ရီရဲ့သုံးသပ်ချက်ကိုပြောပါအောင်ကျူတင်ခမန်းချက်ပါလေ
There's no doubt in my mind that these elections are very important it's not
ကျွန်တော်မြင်မှာတော့ဒီရွေးကောက်ပွဲကတိုက်ပြီးအရေးကြီးပါတယ်ရွေးကောက်ပွဲကိုဘယ်လိုလုပ်တယ်လဲဆိုတာအရေးကြီးပါတယ်ဒေါအောင်ဆန်းစုကြည်အနိုင်ရမယ်ဆိုတာကတော့ပြောစရာမလိုပါဘူးဒါပေမဲ့ NLD ဘက်ကဝင်ပြိုင်တဲ့တခြားမဲဆန္ဒနယ်တွေမှာတရားမျှတမှုရှိရလားဆိုတာစောင့်ကြည့်စရာပါတရားမျှတပြီးတရားဝင်ရွေးကောက်ပွဲဖြစ်ခဲ့ရင်ဒေါ်စုနဲ့ကြံတဲ့ NLD အမတ်တွေပါဝင်လာခြင်းအဖြစ်ပါလီမန်အားကောင်းလာမယ် Liberal တွေလည်းအားကောင်းလာပါလိမ့်မယ်တကယ်လို့နှစ်ပေါင်း20ကျော်မြန်မာနိုင်ငံပေါ်နိုင်ငံတကာကတော့ခတ်ထားတာကိုဒေါအောင်ဆန်းစုကြည်ကဖွင့်ပေးနိုင်ရင် liberal တွေပို့ပြီးအင်အားကောင်းလာပါလိမ့်မယ်။ဗိုလ်ချုပ်ကြီးခင်ညွန့်ခစ်က liberal ပြုပြင်ရေးလုပ်လဲဘာအကျိုးရှိလာမှာလဲဆိုတဲ့ပြဿနာရှိခဲ့ပါတယ်။ဘာပြုပြင်ရေးမှလဲဖြစ်မလာခဲ့ပါဘူး။အခုဒေါအောင်ဆန်းစုကြည်နဲ့ပေါင်းပြီးသမရဦးသိန်းစိန်၊သူရဦးရွှေမန်းတို့ကပြုပြင်ရေးလုပ်နိုင်ရင် time be a dwe, let do a joe pitoma, tijavare. Pumu to de lame, Sienne nombamu jone lame, Pinayi, Jamayi, to de lavalime, Lumupulumi, to de lavame, Suro, Liberale, Pubi, in a kaimalama, Chibare.